ပြည်ထောင်နိုင်ငံသားကဘာလက်ခီးသွန်းဦးအသက်ခံရတဲ့အမှုမှာပြစ်ရှိတယ်ဆိုပြီးမြန်မာနိုင်ငံသားအလုပ်သမားဦးကိုထိုင်းတရားရုံးကတည်တင်စီရင်ချက်ကိုအယူခံဝင်သွားမှာကိုကူညီသွားမှာဖြစ်ကြောင်းမြန်မာနိုင်ငံသားဝန်ကြီးဌာနကပြောပါတယ်မြန်မာနိုင်ငံသားဦးပေါ်တည်တင်ချမှတ်ခဲ့တဲ့ထိုင်းတရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်ဆက်သွယ်မြင့်မြင့်ထားတဲ့ကိုညံဝဲအောင်ကတင်ပြပေးပါမယ်ရှင
်ဟုတ်ကဲ့ပါထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာပြည်တင်ကဘာလက်ခီးသွားနှစ်ဦးဖြစ်တဲ့ဒေးဗစ်မီလာနဲ့ဟန်နာဝစ်ဒရစ်တို့အသက်ခံရတဲ့အမှုနဲ့ပတ်သက်လို့မြန်မာရွှေပြောင်းအလို့သမားလူငယ်နှစ်ဦးကိုတည်တံအပြစ်ပေးခဲ့တဲ့အပေါ်စိုးရိမ်တဲ့အကြောင်းမြန်မာနိုင်ငံရဲ့ဝန်ကြီးဌာနအစိုးရအရာရှိတဦးကပြောကြားခဲ့ပါတယ်။တနည်းကြော်ကြားစစ်ဆေးခဲ့ပြီးတဲ့နောက်မြန်မာလူငယ်နှစ်ဦးဖြစ်တဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့အပေါ်ဆွဆွဲထားတဲ့အမှုခုနှစ်မှုအတွက်ကော့စမွေတရားရုံးကအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံစီရင်ချက်ချခဲ့တာဖြစ်ပါတယ်။ထိုင်းတရားရုံးကချမှတ်တဲ့ပြစ်ဒဏ်ဟာပြင်းထန်လွန်းတယ်လို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနဒုဝန်ကြီးဦးတန့်ကျော်ကဆိုပါတယ်။တည်တံအပြစ်ပေးခံရသူမြန်မာလူငယ်နှစ်ဦးအမှုအတွက်တပတ်အတွင်းမှာအယူခံတင်သွားဖို့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကဆက်လက်ကူညီလှုံ့ဆော်ပေးသွားမယ်လို့ဒုဝန်ကြီးဦးတန့်ကျော်ကပြောပါတယ်
။ဒါပြီးတော့ကျွန်တော်တို့စိတ်ပူတာပေါ့လေ။နော်ဘုံမလက်ချေကကျွန်တော်တို့ဒါလေ့လာနေတယ်။အဲ့ဒါအမှုဒါဖြစ်တဲ့အတွက်ကျွန်တော်လည်းတော့အံ့ဩတာပေါ့လေ။အဲ့တော့ကျွန်တော်တို့ကထပ်ပြီးတော့အခုကြားတာကတော့ဒီအယူခံဝန်ကြီးကိစ္စမှာကျွန်တော်တိုင်ရုံအနေနဲ့ဒီမှာကူညီရတဲ့အဖွဲ့နဲ့တော့ချက်ပြီးတော့ပူပေါင်းဆောင်ရွက်ပြီးတော့ဆောင်ရွက်ပေးဖို့ဆိုပြီးကျွန်တော်ဒီနေ့လောက်ချပြပါပြီ။ဒီပြစ်ဒဏ်ချမှတ်တဲ့ပုံမှာကျွန်တော်တို့ကဆက်ပြီးတော့ဟလာဒါလေ့လာနေပြီးတော့ဒီရှိနေများအဖွဲ့နဲ့ပေါ့လေဆက်ပြီးတော့အကြီးအကဲညှိနှိုင်းပြီးတော့ဒီဟာနဲ့ပတ်သက်ပြီးခုနှစ်ရက်အတွင်းမှာကျွန်တော်တို့ကအယူခံဝင်ဖို့အတွက်ကျွန်တော်တို့လုပ်နေပါတယ်။ဟိုစီရင်ချက်ချတာကတော့တို့ဘက်ကဒါဟိုစီရင်ချက်တာကျွန်တော်တို့ညီမတန်ရုံအနေနဲ့ကတော့တာမကြီးကိုလည်းကျွန်တော်တို့ဒီဥစ္စာကိုဆက်ပြီးတော့ကူညီပေးဖို့အများဆုံးဒါကဒီမှာကျွန်တော်အယူခံတင်လို့ရေအခုဒီဥစ္စာကိုတင်လို့ရှိရင်ဟိုအစ်စင်မြင့်ရာယုံကိုရောက်မယ်ရောက်ရင်ဒီဝတ္တာတွေပေါ့ဒီဆက်ပြီးပံ့ပိုးပေးဖို့နဲ့ဆက်ပြီးတော့ကူညီပေးဖို့ပဲကျွန်တော်တို့လုပ်နေပါတယ
်တည်တံချမှတ်တဲ့အမှုနဲ့ပတ်သက်ပြီးလက်ရှိမြန်မာအစိုးရကထိရောက်အောင်ဆောင်ရွက်နိုင်လိမ့်မယ်လို့မျှော်လင့်မိကြောင်းရွေးကောက်ပွဲအနံ့ရ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောပါတယ
်ပြောရင်တော့ NLD ကအစိုးရလည်းမဟုတ်ဘူးဘာမှပါဝင်ကူညီနိုင်မှုအခွင့်အရေးမရှိဘူးကျွန်တော်တို့လူသားရေးနိုင်ငံသားနေတဲ့ပုံကျဆောက်ပါတယ်အဓိကတောင်းဝန်ကနိုင်ငံရေးဟောက်ကတန်ယုံမှာလူရဲတန်ယုံသူတို့ကအကူအညီပေးတယ်ဆိုရင်တရားရှိပါလိမ့
်ထိုင်းနိုင်ငံတရားရုံးကမြန်မာလူသမားနှုတ်ဦးကိုတည်တံချမှတ်လိုက်ကြောင်းသတင်းတွေထွက်ပေါ်ပြီးနောက်ပြည်တွင်းပြည်ပမှာရှိတဲ့မြန်မာနိုင်ငံသားတွေကြားကန့်ကွက်ဝေဖန်မှုတွေထွက်ပေါ်ခဲ့ပါတယ်88မျိုးဆက်အဖွဲ့ကတော့ဒီအမှုကိစ္စကိုမှန်မှန်ကန်ကန်စီစစ်ဆောင်ရွက်ပေးဖို့ထိုင်းဝန်ကြီးချုပ်ထံစာရေးသားတောင်းဆိုထားကြောင်း88မျိုးဆက်ခေါင်းဆောင်တူဖြစ်သူဦးကိုကိုကြီးကပြောပါတယ
်ကျွန်တော်တို့ကတရားမျှတမှုကိုတောင်းဆိုတာဒါကြောင့်ကျွန်တော်တို့နိုင်ငံသားတွေဟာပြည်တွင်းမှာပဲဖြစ်ဖြစ်ပြည်ပမှာပဲဖြစ်ဖြစ်ကိုယ်စိတ်ကြည်ကြည်တရားမျှတတာဆက်ဆံခံရဖို့အရေးကြီးတယ်အခုဒီအမှုမှာကကျွန်တော်တို့ကလား DNA ကိုင်ညီမှုမရှိဘူးနောက်တက်တဲ့အထောက်အထားတွေလည်းတက်တယ်လို့လည်းအမေးပွားကြရည်အားနည်းချက်တွေအများကြီးရှိနေတဲ့အခြေအနေမျိုးမှာအခုလိုပြေတန်ထလိုက်တယ်ဆိုတော့ကျေးဇူးကိုကျွန်တော်တို့တော်တော်များများကစိတ်မကောင်းဖြစ်တယ်။ပြီးတော့ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အမှုမှန်တိုင်းဒါစက်နတ်တတဘုရားရှင်ရဲ့မျိုးကိုကျွန်တော်တို့ဖြစ်ပြနေတယ
်။မြမရှိပြောင်းအလို့သမားခမန်းကြီး4000လောက်အလွတ်လွတ်ကန်နေတဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူသတ်မှုဖြစ်ပွားခဲ့ပြီးရပိုင်းအတွင်းမှာပဲအဖမ်းဆီးခံရတဲ့မြမလူငယ်နှစ်ဦးကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံခဲ့ပေမဲ့နောက်ပိုင်းမှာရဲတွေရဲ့နှိမ့်ဆက်မှုကြောင့်ဖြောင့်ချက်ပေးခဲ့တာဖြစ်ကြောင်းတရားရုံးမှာထွက်ဆိုခဲ့တာပါ2014စက်တင်ဘာလအကူမိုင်းမှာလူသတ်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာဖမ်းဆီးခံရပြီးအခုနောက်ဆုံးမှာတရားရုံးကတည်တံချမှတ်ခဲ့တာဖြစ်ပါလေခင်ဗျာ